ရခိုင်ပြည်နယ်အတွင်းဒေသခံတိုင်းရင်းသားတွေအတွက်ငြိမ်းချမ်းရေးထက်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရဖို့ပိုအရေးကြီးပြီးဒီလိုမျိုးသားကံကြမ္မာကိုယ်တိုင်ဖန်တီးခွင့်ရမှာပဲငြိမ်းချမ်းရေးရနိုင်မယ်လို့မြန်မာနိုင်ငံနောက်ချမ်းမာမြန်မာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ဤရခိုင်နဲ့နှကိုင်အဖွဲ့ရဲ့ခေါင်းဆောင်ကပြောလိုက်ပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းမွတ်စလင်အစိုးရပြဿနာတွေကိုလည်းသူတို့အနေနဲ့စောင့်ကြည့်အကဲခတ်နေတယ်လို့ပြောပါတယ်ဝါရီသားငင်းငယ်ရင်နဲ့30ပြည့်ချင်းပါရပန်ဆမ်းမှလုတ်တဲ့အေးအေးသတင်းလာရှင်းလင်းပွဲနဲ့ပတ်သက်လို့ကိုသားညုံကဆက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်ဗျာ
ဝါဒီသားငင်းငယ်ရင်နဲ့30ပြည့်ခန္ဓာကိုဝါပြည်သွေးစီး UVSP ဌာနချုပ်ရှိတဲ့ပန်ဆမ်းမှပြုလုပ်တော့အစိုးရတာဝန်ရှိသူတွေအပြင်တိုင်းသားလက်နက်ကိုင်အဖွဲ့စည်းခေါင်းဆောင်တွေတယောက်ရာမှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့အဓိကခေါင်းဆောင်တွေလည်းပါဝင်ကြပါတယ်အေးရခိုင်လက်နက်ကိုင်အဖွဲ့ဟာမြန်မာနောက်ဖက်ချမ်းရခိုင်ပြည်နယ်မှာအစိုးရတပ်တွေနဲ့တိုက်ပွဲတွေပြင်းထန်နေတာမို့လို့အေးခေါင်းဆောင်တွေရဲ့လှုပ်ရှားပြောဆိုမှုဟာဒီပွဲမှာတော့အများစိတ်ဝင်စားမှုခံခဲ့ရပါတယ်။မနေ့ဧပြီလ18ရက်နေ့ကအေးစီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ဇင်းစာရှင်းလင်းပွဲပြုလုပ်ရမှာတော့မြန်မာအာဏာပိုင်တွေဘက်ကသူတို့ပေါ်မှာဆွဆွဲပြောဆိုနေကြတဲ့အပေါ်မှာခြေပရှင်းလင်းတာတွေလုပ်ပါတယ်။အထူးသဖြင့်တော့အေးအဖွဲ့ဟာအာစာရင်ဂျာအစိုးရအဖွဲ့နဲ့ပူးတွဲပြီးတော့သူတို့ပေါ်စစ်ဆင်ရေးလုပ်နေတဲ့ဆိုတဲ့မြန်မာစစ်တပ်တာဝန်ရှိသူတွေရဲ့ပြောဆိုချက်ဟာမမှန်ကန်ဘူးလို့အေးအေးစီဦးစီးချုပ်ကညင်းဆိုပါတယ်။အစားအဖွဲ့လှူရှာမှုတွေကိုသူတို့အနေနဲ့လည်းသတိထားစောင့်ကြည့်နေတာရှိတယ်လို့ပြောပါတယ
်။အကြံဖက်အဖွဲ့စီနဲ့ပူပေါင်းတယ်ဆိုတဲ့သွတ်ဆွေချက်ကိုကျွန်တော်တို့လုံးဝယုံကြည်မရှိတဲ့သွတ်ဆွေချက်အဖြစ်ကျွန်တော်ညှိဆိုပါတယ်။နောက်တစ်ချက်ကတော့တကယ်ကျွန်တော်တို့လည်းဒီအစားအဖွဲ့စီကိုကျွန်တော်တို့လေ့လာပါတယ်။လေ့လာတယ်ဆိုတာကတော့ပြောမယ်ဆိုရင်ထောက်လန့်နေပေါ့ဗျာ။ထောက်လန့်နေဆိုတာသူတို့ဘလို့လက်နဲ့ရှိလဲ။ဘလို့တင်တဲ့နေပြီးနေလဲ။အင်အားဘလောက်ရှိလဲ။ဒီအဖွဲ့စီမှာနိုင်ငံရေးရည်မှန်းချက်ကဘာလဲ။ဘာသာရေးသမားတွေအစွန်ရောက်တွေဘလောက်ထိပါဝင်နေပြီလဲဆိုတာကျွန်တော်တို့လည်းစိုးရင်စိတ်နဲ့ကျွန်တော်တို့လေ့လာပါတယ်ထောက်လန်းပါတယ်တကယ်ကျွန်တော်တို့လေ့လာမိတဲ့အချိန်မှာသူတို့ကင်ထားတဲ့လက်နက်တွေကိုကျွန်တော်တို့ကြည့်လိုက်တယ်သူတို့မှဒီလက်နက်အကောင့်တွေတော့ကျွန်တော်တို့ဒီနေ့ထက်ပြီးတော့မတွေ့မိသေးဘူးဒါမှမဟုတ်ချော့တွက်လို့တော့မရဘူးပေါ့
ရခိုင်ပြည်နယ်အတွင်းအစိုးရလူညုံရေးတပ်တွေပေါ်မှာစစ်ဆင်ရမှာအေးရခိုင်လက်နက်ကင်အဖွဲ့အနေနဲ့အာစာရင်ဂျာအစွန်ရောက်အဖွဲ့နဲ့ပူးတွဲလှုပ်ရှားတဲ့အထောက်အထားတွေရရှိထားတယ်ဆိုပြီးတော့တက်မလို့ကာဝေးဦးစီးချုပ်ယုံထုတ်ပြန်ချက်တွေမှာဖော်ပြတယ်လို့ဒင်းစာရှင်းလင်းပွဲတွေမှာလည်းမြန်မာစစ်တပ်ဘက်ကဆွဆွဲထားပါတယ်။ဒီကအတွင်းကလူညုံရေးရဲစခန်းတွေကိုအေးအေးရဲတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့လည်းဒီလူညုံရေးတပ်ဖွဲ့တွေဟာမြန်မာစစ်တပ်ရဲ့ကုကဲမှုအောက်မှာရှိနေတဲ့တပ်ဖွဲ့တွေလားဖြစ်တာကြောင့်ဆိုပြီးတော့ဗိုလ်ချုပ်ထွန်းမြတ်နိုင်ကတုံ့ပြန်ပါတယ်။ဒီခိုက်ပြည်မြောက်ပိုင်းမှာရှိနေတဲ့မွတ်စလင်တွေဟာလည်းအခြားဒေသခံတွေနီးတူဖိနှိပ်ခံမှုတစုံတရာရှိနေတယ်ဆိုတာကိုလည်းသူကအသိမှတ်ပြုပြောပါတယ
်။မြန်မာဒီရခိုင်ပြည်မြောက်ပိုင်းမှာနေတဲ့မွတ်စလင်အကုန်လုံးတော့လူဆိုးတော့မဟုတ်ပါဘူး။သူတို့မှလည်းသူတို့ဖိနှိပ်မှုတန်ကိုခံနေရတဲ့လူတွေလည်းရှိတယ်ကျွန်တော်တို့ရခိုင်မျိုးသား
ရခိုင်ဒေသမှာငင်းငင်းရဲ့ရခိုင်လူမျိုးတွေရဲ့ကိုယ်ပိုင်ပြည်ထောင်ခွင့်ရဖို့ကပိုးပြီးတော့အရေးကြီးနေတယ်လို့လည်းအေးစီဦးစီးချုပ်ကပြောပါတယ
်ငင်းချမ်းရေးဆိုတာဆုတောင်းနေလို့မရဘူးတကယ်ကျွန်တော်တို့ကငင်းချမ်းရေးကိုလိုချင်တာတော့ဟုတ်တယ်ဒါပေမဲ့ကျွန်တော်တို့အတွက်ကငင်းချမ်းရေးထက်ဒီကိုယ်ပိုင်ပြည်ထောင်ခွင့်နဲ့ကျွန်တော်တို့အမျိုးသားကံကြမ္မာဖန်တီးခွင့်ကတော့အရေးကြီးတယ်ဒါရပြီဆိုရင်ငင်းချမ်းရေးဆိုတာရပြီသားပဲ
တဖက်မှာတော့ညီငယ်စနီးပွဲတွေအတွက်တုတ်ကဂျောင်းဝင်ညှိနှိုင်းပေးမှုနဲ့အစိုးရညီငယ်ကော်မရှင်နဲ့စနီးပြောဆိုတာတွေရှိတယ်လို့ပြောပါတယ်။ဒါပေမဲ့လို့တိတိကျကျတိုးတက်တဲ့ရလဒ်တွေမရခဲ့ဘူးလို့ဆိုပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာညီငယ်လုပ်ငန်းစဉ်တွေမှာထိတဲ့ဝင်ဝင်အကူအညီတွေပေးနေတယ်လို့ရခိုင်ပြည်ပခနဲ့ပတ်သက်လို့လည်းဂျောင်းဝင်မှုတွေကရှိနေပါတယ်။ရခိုင်ပြည်နယ်အတွင်းမှာဆိုရင်တော့အထူးသဖြင့်ဒီဒန်းဝစ်ပိုက်လိုင်းနဲ့ကြောက်ဖြူရင်းနဲ့စစ်ကမ်းစီမံကိန်းတွေမှာတုတ်ကယင်းနှိမ့်နှုတ်နှံမှုတွေရှိပါတယ်။အေးအနေနဲ့ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လို့သူတို့စန့်ကျင်မှုမရှိဘူးလို့အေးစူးစီးချုပ်ကပြောပါတယ
်။ကျွန်တော်တို့ ULA အနေနဲ့ဒီစီမံကိန်းတွေကိုကျွန်တော်တို့စန့်ကျင်တဲ့သဘောမရှိပါဘူး။ဒီစီမံကိန်းတွေဟာဒီကျွန်တော်တို့အနာဂတ်ရခိုင်ပြည်တိုးတက်လာဖို့အတွက်ဒါကောင်းကျိုးတစုံတရာပံ့ပိုးမှုဖြစ်လာမယ်လို့လည်းကျွန်တော်တို့အမြင်သဘောထားရှိပါတယ်
။ဝါဒီသားမှာချင်းပါတဲ့ဝါညီငယ်ကြီးနှစ်30ပြည့်အခမ်းအနားကိုအေးထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်တယ်လို့မြန်မာဆွေရဘက်ကဆိုရင်ပြည်သူ့ဝန်ကြီးဦးသိန်းစွေနဲ့ညီငယ်ကြီးကော်မရှင်ဥက္ကဋ္ဌဦးသိန်းစောညီငယ်ကြီးကော်မရှင်ချန်ပီဦးမှုစောဦးတို့လည်းတက်ရောက်လာပါတယ်။အေးခေါင်းဆောင်တွေနဲ့မြန်မာဆွေရတာဝန်ရှိသူတွေတီးခြားတွေ့ဆုံမှုရှိမရှိဆိုတာတော့မသိရပါဘူးခင်ဗျ။